Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်မတ်လ20ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240 49ပြင် VOA Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူကြီးညာပေးပါပါ။သမရဟောင်းဘရက်အိုဘားမားတယ်လီဖုန်းခိုးနှာထောင်နဲ့လို့သမရထရမ့်ဆွဆဲထားတာကိုစစ်ဆေးဖို့အတွက်ထောင်လိုင်းချီခဲဟောင်းမြောက်ဟာအောက်တော်စွန်ဆိုင်ကော်မတီရှင်းမှောက်မှာဒီကနေ့ကြားနာဖို့ရှိပါတယ်။ဖိလစ်ပိုင်သမရရိုဒရီဂိုဒူတရီဟာမြန်မာနိုင်ငံနှစ်ရက်ကြာခီးစဉ်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တယ်လစ်ဆင်ရဲ့အာရှ၃နိုင်ငံခီးစဉ်ကတော့အဆုံးသတ်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တန်လွင်မြေကုဒရအမိခော့တွင်ရေးဒေသခံတွေရဲ့စန္ဒဖော်ထုတ်ကန့်ကွက်မှုနဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောပါတယ်
။ပြည်နယ်အနေနဲ့ဒါကစီးပွားတိုးတက်တဲ့လူမှုဘဝတိုးတက်ဖို့အတွက်တရားသူပေါ်ပေါက်လာတဲ့တော့ကျွန်တော်ဝန်မြဝန်တာဖြစ်ပါတယ
်နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာဖြစ်ပါတယ်ရှင်အဲဒီနောက်တင်းလာနေမနေ့ခင်းတိုင်းနားဆင်နေကြမြမအရေးစွန်းကမ်းမှာတော့သမရဥထင်ကျော်လက်မှတ်ထိုးထုတ်ပြန်ထားတဲ့ပြပရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေသစ်အကြောင်းကိုသိကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့မလ20ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်
မနေ့ကသမ္မတရွေးကောက်ပွဲမှာတိုင်ငင်သတင်းပတ်တွေအတွင်းမှာသမ္မတဟောင်းဘရက်အိုဘားမားကနယူးယောက်ကထရမ့်တာဝါဌာနချုပ်ကတယ်လီဖုန်းတွေကိုခိုးနှားထောင်ခဲ့တယ်ဆိုတော့တက်သေးမခိုင်လုံးနဲ့ပြင်းထန်တဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အဓိကကဏ္ဍမှာရှိနေတဲ့အရာရှိကြီးနှစ်ဦးရဲ့ကြားနာပွဲကိုဒီကနေ့တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်တကယ်လို့ဒီလိုခိုးနှားထောင်မှုတကယ်ဖြစ်ခဲ့တယ်ဆိုရင် FBI ထောင်ရင်းဌာနအကြီးအကဲ James Comey နဲ့ NSA အမျိုးသားလုံခြုံရေးဌာနအကြီးအကဲရဲတပ်ဗိုလ်ချုပ်ကြီး Michael Rogers တို့နှစ်ဦးလုံးတိရှိမှာဖြစ်ပြီးသူတို့နှစ်ဦးစလုံးဟာတနင်္လာနေ့မှာအောက်လွတ်တော်စုံစမ်းကော်မတီရှေ့မှောက်မှာထွက်ဆိုလာမှာဖြစ်ပါတယ်။အခုလိုဆွဆွဲမှုနဲ့ပတ်သက်ပြီး Republican Party ကအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ပါတီကြီးနှစ်စလုံးကထိတ်တန့်အမတ်တွေအပြင်လွတ်တော်နှစ်စလုံးကစုံစမ်းကော်မတီတွေကလည်းအထောက်အထားမရှိကြောင်းပြောဆိုနေပေမဲ့ရုပ်သိမ်းပေးဖို့သမ္မတ Trump ကသတင်းနှစ်ပတ်ကြာသည့်တိုင်ငင်းဆိုနေစေဖြစ်ပါတယ်။သမ္မတ Trump ကမတ်လ၄ရက်နေ့ကလေးကအခုလိုဆွဆွဲပြောဆိုခဲ့တာပါ။တနင်္လာနေ့ကတော့အောက်တိုဘာ ဆုံဆိုင်အဖွဲ့ဥက္ကဋ္ဌဖြစ်တဲ့ Republican အောက်တိုဘာမှာ Devin Nunes ကတော့သူတို့တောက်ကြနေအထိရတဲ့အချက်လက်တွေရ Trump Tower ကိုအတန်ဖမ်းဖို့လုပ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောပါတယ်
။ Syria နိုင်ငံ Damascus မြို့တော်အစွန်ဖျားနေရာတွေမှာတနင်္လာနေ့ကအစိုးရတပ်တွေနဲ့သဘုံတပ်တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။ Damascus မြို့ရဲကိုသဘုံတွေဟာဥမင်လှိုင်ကောင်းတွေကနေတဆင့်ညာရင်းချင်းထိုးဖောက်ဝင်ရောက်လာပြီးအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုရုတ်တရက်အပြင်းထန်တိုက်ခိုက်ခဲ့တဲ့တိုက်ခိုက်ခဲ့ပြီးနောက်အခုလိုနှစ်ဖက်တိုက်ပွဲတွေပိုးပြီးပြင်းထန်လာတာဖြစ်ပါတယ်။တဘုံတွေဘက်ကဘုံထောင်ထားတဲ့ကားနှစ်စင်းနဲ့အတူအသေးခံဘုံခွဲတိုက်ခိုက်သူအများအပြားနဲ့စတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။ Damascus မြို့အပြင်နားမှာရှိနေတဲ့ Jabal သမိုင်းဝင်မြို့ဟောင်းကအဆောက်အုံတော်များများကိုတဘုံတွေသိမ်းပိုက်ခဲ့ပြီးအဲ့ဒီမြို့ရဲ့အရေးပါတဲ့နေရာတွေကိုလည်းလက်နက်ကြီးတွေ Rocket Launcher တွေနဲ့ပစ်ခတ်ခံခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ရှင်။
2014ခုနှစ်တုန်းကအိုက်စစ်တွေးကြခေါင်းဆောင်အဘူဘေကာအယ်ဟဘဂတီကကာလီဖိတ်နယ်မြေဖြစ်တဲ့ကျင်းပခဲ့တဲ့မူဆိုးမြို့မှာတိုက်ပွဲတွေဖြစ်ပွားနေပြီးတနင်္လာနေ့ကမြို့နာကိုအီရတ်မြေပြင်တပ်တွေချင်းကပ်လာစင်မှာပဲရဟတ်ရင်တွေကမြို့ရဲကအယ်နူရီဘလီဝတ်ချောင်းကိုနားကိုရော့ကက်လောင်ချာတွေနဲ့ပစ်ခတ်နေတာပါ။အယ်နူရီဘလီနားတဝိုက်မိခိုးမဲကြီးတွေပြည့်နေပြီးမှုပွင့်ပုံမိခိုးလုံးကြီးတို့ပါတွေ့နေရတယ်လို့ပဲရဟတ်ရင်တွေပြန်ဝန်းနေတဲ့ကြားကဒေတာကန်တွေကအထုပ်ပိုးတွေနဲ့ဘေးလွတ်ရာထွက်ပြေးနေကြပါလေ။တနင်္လာနေ့နှောင်းပိုင်းမှာမိုးဆွေပျက်စီးနေတဲ့တန်တရားကြီးနဲ့မီတာတရားလောက်အတွင်းကိုအီရတ်မြေပြင်တပ်တွေရောက်သွားခဲ့တာပါ။ချင်းမြောင်းနဲ့လမ်းတွေနဲ့လမ်းတွေပေါ်ထွက်ပြေးနေတဲ့ဒေတာကန်သိမ်းနေချေရှိနေတာမို့ဘလီနားထိအရောက်သွားဖို့ကြံ့ကြာနေတဲ့အပြင်ဂျီဟတ်စစ်တွေးကြတွေကထွက်ပြေးတဲ့ဒေတာဂန်တွေကိုလူသားတိုင်းတစ်ဖွဲ့အသုံးချနေတာမျိုးအခက်အခဲတွေ့ရတယ်လို့ဗိုလ်ချုပ်ကြီးအဘတ်စ်အယ်ဂျူဘရီကပြောပါတယ်
။တင်းတင်းနိုင်ငံပဲရစ်မြို့ကအော်လီလေစိတ်မှာအသေးပြစ်ခတ်ဖမ်းဆီးခံခဲ့ရတဲ့အမျိုးသားဟာအတန်းဖက်တိုက်ခိုက်ဖို့သူ့ဆန္ဒအရရုတ်တရက်အစီအစဉ်မရှိဘဲလှုပ်လိုက်တာလားဒါမှမဟုတ်အသေးချာအစီအစဉ်ဆွဲပြီးတိုက်ခိုက်ခဲ့တာလားဆိုတဲ့အပေါ်ပြင်သစ်အာဏာပိုင်တွေစုံစမ်းနေဆဲဖြစ်ပါတယ်။တင်းတင်းနိုင်ငံဘွားဇီရက်ဘန် Belgasam Soduha, Sinin in a Banga, Lese Ma, Anodami City, Hangani, Tanako, Luyubiro, Eddie Anodami Gongo, Tanane, Chenue, Tazima, Pita Kangayara Pibare, Ziat Ha, Jempa Takaipo, Josa Zima, Allah Piatakin, that they so no jaw or hit Jijo Gabare, Tunisha Miraga, Baupalabi, at that don't set Goni Ue, Ziat Ha, Soya Islamic Dunia said to Shinai Nelo, than the Aptican Tayadua, Lise Ma, Key Dwarigo, the Nanet Picapo, Tuyue Tara, Tinsha Chang, Soya Shini Doga, Yoware, and Yotami City Tanga, Luyu get it,
Yui American fan, Manepe Nimavada season ago, Manet Chonaigani Kunan IT, Sidomita, Tonsen Ne, Kilohas Kotong Ninga, Sidomita Lise, Kilohas Kunle Tontonya, Sidomita Lise Shet, Kilohas Chowte Shinga, Dudia Naiwama, Sinamita Tia Kuze, Kilohas Tinga Kungarugani, Tolan Pinuakna.
The American 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 မြန်မာနိုင်ငံကနေထိုင်းကိုခီးဆက်မယ်ဖိလစ်ပိုင်သမ္မတကဒေတာရင်းဖွံ့ဖြိုးဆဲနိုင်ငံတွေကြားတူညီတဲ့အတွေ့အကြုံတွေနဲ့စိန်ခေါ်မှုတွေရှိတာမို့အပြန်လည်ကြိုးစည်းဝါးတွေနဲ့ပတ်သက်ပြီးလက်တွဲဆောင်ရည်ရင်းခိုင်မာတဲ့ပူးပေါင်းဆောင်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာဒေတာရင်းမှာအရှိန်အမြန်ဆုံးတိုးတက်နေတာကိုတွေ့ရတာ က်တွဲလှုပ်ဆောင်နိုင်ခြင်းရှိတယ်လို့လည်းသမရကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကလာမယ့်ဧပြီလအာဆီယံနဲ့ကြာသဘာပတိအနေနဲ့မနီလာမှာအချိန်30မြောက်အာဆီယံထိပ်သီးညီလာခံကျင်းပဖို့စီစဉ်နေတာမို့အာဆီယံနိုင်ငံတွေကိုဖိလစ်ပိုင်သမရတွားရောက်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာဖိလစ်ပိုင်နဲ့ဆက်ဆံရေးထူထောင်လာတဲ့နှစ်ပေါင်း60ကျော်လာပြီဖြစ်ပြီးအခုသမရဒူတန်လီရဲ့မြန်မာတခီးဆင်ကနေနိုင်ငံဆက်ဆံရေးတိုးတက်အောင်ခိုင်မာအောင်လုပ်မယ်ဆိုတာပြသနေတယ်လို့လည်းပြောပါတယ်။သမရဒူတာလီဟာမြန်မာသမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ပြန်တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နှုန်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။တနင်္ဂနွေနေ့အစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့စစ်တကောင်းကိုတည်ဆောင်လာတဲ့ရာယာဘစိတ်ကြွဆေးပြားပေါင်း6သိန်းကို RAB ခေါ်ဘင်္ဂလားဒေ့ရှ်ရာဇဝတ်မှုနှိမ်နင်းရေးအထူးတပ်ဖွဲ့ကတိတ်ဆိတ်ရမိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတန်တရားရှိသူမြန်မာနိုင်ငံသား6ဦးအပါအဝင်စုစုပေါင်း10ဦးကိုဖမ်းဆီးထားကြောင်း RAB အရာရှိတအူးကစင်ဟွာသတင်းဌာနကိုဖြေကြားခဲ့ပါတယ်။ရဲအာဏာပိုင်တွေကသတင်းပေးချက်အရစစ်တကောင်းမျိုးကနေရာမှာဝင်ရောက်ရှာဖွေရမှာအခုလိုရာဘစိတ်ကြွဆေးပြား6သိန်းကိုတိတ်ဆိတ်နိုင်ခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့ရဲအရာရှိတအူးကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့ကမြို့တော်ဒါကာနဲ့စစ်တကောင်းမျိုးတွေကိုပို့ဆောင်မဲ့ရာဘစိတ်ကြွဆေးပြား 1.8 တန်းကိုအထူးတပ်ဖွဲ့ကတိမ်းစီရမိခဲ့ပြီးဒါဟာနိုင်ငံတွင်းမှာတနေ့တည်းနဲ့စိတ်ကြွဆေးပြားအများဆုံးကိုတိမ်းစီရမိခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်
American နိုင်ငံကျန်းမာရေး Rex Tillerson အာရှသုံးနိုင်ငံခီးစဉ်အဆုံးသတ်သွားပါပြီ။တနင်္လာနေ့ကဝင်ဟင်မြင့်ထိုးပေါက်နိုင်တဲ့ rocket ဒုံးကြီးဆန်းသက်ပြစ်လွန်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီး American ပြည်ထောင်စုကတရုတ်ကပါအရေးကြီးကင်တွဲရမယ်ဆိုတာသိကြတယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီဆန်းသက်မှုကနေ rocket ထုတ်လို့ရကဏ္ဍခစ်ဆန်းလာတယ်လို့မြောက်ကိုရီးယားကပြောတာပါ။ Japan တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဝန်ကြီး Tillerson ရဲ့ပထမဆုံးအကြိမ်အာရှခီးစဉ်အတွင်းဆွေးနွေးပွဲတွေမှာချိန်ချောက်မှုတိုးလာတဲ့မြောက်ကိုရီးယားလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းအဓိကသွားမှုနေတာပါ။ဒေါနယ်ထရမ့်အစိုးရကဒီကိစ္စနဲ့ပတ်သက်ပြီးကင်တွင်နိုင်တဲ့နီလန်တစ်ကိုရှာဖွေနေပါတယ်။ဒါအပြင်ဒေတာရင်းဖြစ်ပေါ်နေတဲ့ဒီအဓိကကိစ္စရနဲ့ပတ်သက်ပြီးတရုတ်နဲ့အတူတကွာလက်တွဲလှုပ်ဆောင်တဲ့နီလန်ကိုပါရှာဖွေနေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးတယ်လဆန်ကပြောပါတယ်။ဒါပေမဲ့ ဘလို့လှုပ်ဆောင်မှုစဉ်းစားကြတယ်ဆိုတာတော့နိုင်ငံကြီးဝန်ကြီးတွေကထုတ်မပြောကြပါဘူး။ဝန်ကြီးတယ်လက်ဆန်ဆော့ဘန်ဂျပန်မှာရှိနေစဉ်တုန်းကတော့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လို့အဆုံးသတ်စီကိုလွန်ခဲ့တဲ့နှစ်20ကျော်ခဲကတန်တမန်နီးနဲ့ရောတခြားနီးတွေနဲ့ပါဂျူကန်ပန်းခဲ့တယ်နဲ့မအောင်မြင်ခဲ့ဘူးလို့ပြောတယ်လို့တောင်ကိုရီးယားရောက်ချိန်မှာတော့စီရေးပါဝင်တခြားနီးလန်းအလုံးကိုစဉ်းစားဖို့ရှိတယ်လို့ပြောကြခဲ့တာပါ။
မြောက်ကိုရီးယားနိုင်ငံမှာပိုးပြီးအကြီးတဲ့ဒုံးအင်ဂျင်တစ်တစ်ခုကိုပြစ်လွတ်ဆန်းသတ်ခဲ့ကြောင်းအစိုးရပိုင်သတင်းဌာနဖြစ်တဲ့ KCNA ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။အဲ့ဒီဆန်းသတ်မှုဟာမြေပြင်ကနေဒုံးချီကိုအမြင့်ဆုံးရောက်အောင်ပြစ်နိုင်တဲ့နည်းကိုဆန်းသတ်တာဖြစ်ပါတယ်။တရုတ်မြောက်ကိုရီးယားနယ်စပ်နှားမှာရှိတဲ့တန်ချယ်ရီဒုံးချီပြစ်လွတ်တဲ့စခန်းမှာဒီဒုံးအင်ဂျင်တစ်ကိုဆန်းသတ်ပြစ်လွတ်ခဲ့တာဖြစ်ပါတယ်ရှင်။
The Voice of America, VOA. 2019 မလ20ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတန်လွင်မြစ်ကူတရာတစင်အမည်ခေါ်တွင်ရေးကန့်ကွက်ဆန္ဒပြမှုကိုနှာစင်ကြရမှာပါ။မွန်ပြည်နယ်မှာအငင်းပွားဖွယ်ဖြစ်နေတဲ့တရားအမိပေးရေးကိစ္စရဲ့နောက်ွယ်မှာနိုင်ငံရေးပါတီတချို့ကနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားနေတယ်လို့သုံးသပ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။မော်လမြိုင်နဲ့ချောင်းစုံမျိုးကိုဆက်သွယ်ထားတဲ့မြစ်ကူးတရားကိုအရင်ကတန်လွင်တရားချောင်းစုံလို့ခေါ်တွင်ခဲ့ပေမဲ့အခုခါမှာဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပြောင်းဖို့တလောကပဲပြည်သူ့လွှတ်တော်မှဆုံးဖြတ်ခဲ့တဲ့အပေါ်ဒေသခံတိုင်းရင်းသားတွေကကန့်ကွက်ဆန္ဒပြတာတွေရှိနေချိန်မှာပဲမွန်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းကတင်ပြပါမယ်ရှင
်။မွန်ပြည်နယ်မော်လမြိုင်မြို့ကနေတန်လွင်မြစ်ချားနေတဲ့ဘလူးကျွန်းချောင်းစုံမြို့ကိုဆက်သွယ်ဖို့2014ခုနှစ်တည်းမှာတရားတစဉ်စတင်တည်ဆောက်ခဲ့ပြီးတန်လွင်တရားချောင်းစုံလို့အမည်ပေးခဲ့တာပါ။တရားတည်ဆောက်မှုကတော့အခုဆိုရင်ရာဂိုင်းလုံးအတော်များများပြီးနေပြီးမကြခင်တရားဖွင့်ပွဲလုပ်ပြီးတာနဲ့ဒီတရားကိုစတင်တုံးကြတော့မှာပါ။တရားစားဆောက်ချိန်ကတရားအမည်ပေးတဲ့ကိစ္စကိုကန့်ကွက်ဆန့်ကျင်တာမျိုးမရှိခဲ့ပေမဲ့တန်လွင်တရားချောင်းစုံဆိုတဲ့အမည်ကနေဘူဂျောအောင်ဆန်းတရားလိုအမည်ပြောင်းဖို့လွှတ်တော်မှာဆွေးနွေးခြင်းကစပြီးဒေသခံတိုင်းရင်းသားတွေရဲ့ကန့်ကွက်မှုတွေပေါ်လာတာဖြစ်ပါတယ်။အဲ့ဒီတရားအမည်ကိုဘူဂျောအောင်ဆန်းတရားလိုအမည်ပြောင်းဖို့ပြည်သူ့လွှတ်တော်ကမတ်လ14ရက်ကဆုံးဖြတ်အတည်ပြုခဲ့ပါတယ်။ဒါကြောင့်တန်လွင်တရားချောင်းဆောင်ကိုဘူဂျောအောင်ဆန်းတရားလိုအမည်မပေးဖို့ဒေသခံတိုင်းရင်းသား2000ဝန်းကျင်ကမော်လမြိုင်မြို့မှာမတ်လ19ရက်တနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီလိုတောင်းဆိုဆန္ဒပြမှုတွေဟာလာမယ့် EP လာတဲ့ကျင်းပမဲ့ဂျားပြရွေးကောက်ပွဲမှာ NLD ပါတီကိုအနိုင်ရယူအတွက်ဒေသခံတိုင်းသားပါတီတချို့ကနိုင်ငံရေးရည်ရွယ်ချက်တွေနဲ့လှုပ်ဆောင်နေခြင်းဖြစ်တယ်လို့သူ့အနေနဲ့သုံးသပ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်က VOA ကိုပြောပါတယ်
။ချောင်းဆုံပြည်သူ့လွှတ်တော်ဆိုကြလေရွေးကောက်ပွဲကိစ္စပါ
။ချောင်းဆုံပြည်သူ့လွှတ်တော်ရွေးကောက်ပွဲကိစ္စပါဖြစ်တယ်။
ချောင်းဆုံကဂျားပြရွေးကောက်ပွဲရှိတယ်လေ။ဒါကြီးမှာကကျွန်တော်တို့လည်း NLD ပါတီရလည်းကြိုင်ပါမယ်။အမျိုးသားပါတီတွေကလည်းဝင်ကြပါမယ်။အဲပြည်တော်လူကြက်ခန့်ဖို့ပါတီကလည်းဝင်ကြပါလိမ့်မယ်။မွန်ဒီကလုံးခံရပါတီကလည်းဝင်ပြပါလိမ့်မယ်။အဲ့ဒီတော့ကြာကနာအဲ့ဒါပါ။တရားကိစ္စဒါကိုခုတုံးလုပ်ပြီးတော့နိုင်ငံရေးအမျှထုတ်မှစိုးစားကြပါမယ်လို့လို့
ဘူဂျောအောင်ဆန်တရားဆိုတဲ့အမည်ဟာပြည်သူ့လွှတ်တော်မှသာအတည်ပြုရသေးပြီးအမျိုးသားလွှတ်တော်ပါဝင်တဲ့ပြည်တော်စုလွှတ်တော်ကနေအတည်ပြုပြီးမှသာဒီနာမည်အတည်ဖြစ်မှာပါ။မွန်ပြည်နယ်အစိုးရကတော့ဖွဲ့စည်းပုံစည်းမျဉ်းအရပြည်ထောင်စုလွှတ်တော်ကနေအတီးပြုတ်ဆုံးဖြတ်ပြီးရင်တော့အဲ့ဒီတတ်မှတ်ချက်အတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်
။ထောင်စုံတရားကိုဗိုလ်ချုပ်အောင်ဆန်းတရားလို့စီမပြုတ်တဲ့ပြည်ထောင်စုတရားအတီးပြုတ်ထားပြီ။အဲ့ဒီတော့ဒါပြည်ထောင်စုလွှတ်တော်ဆက်တင်ရမှာပေါ့နော်။ပြည်ထောင်စုတရားနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေရဲ့လှုပ်ဆောင်လုပ်မှုတွေပါ။ပြည်နယ်ပြောင်းလွှတ်တော်ဆုံးဖြတ်ချက်ကိုပြည်နယ်အစိုးရကောင်တဲ့ပေါ်ပြရမှာလား။
တကယ်တော့တရားအမိဟာအဓိကမကြပဲဒေသဖွံ့ဖြိုးရေးအတွက်အခုလိုမြစ်ကူးတရားတစဉ်ပေါ်လာတာကအဓိကဖြစ်တယ်လို့ဒေါက်တာအေးဆန်ကပြောပါတယ်
။ကျွန်တော်တို့ကဆောင်းစုံနဲ့မော်လမြိုင်တရားဆောင်ဆောင်းစုံမြို့နယ်ကစီကြာရက်တည်နေတဲ့မြို့နယ်တစ်ခုဖြစ်နေတာကျွန်တော်တို့တရားတစ်ခုထောက်ပြီးတော့ဆောင်းစုံမြို့နယ်ကိုသွားလို့လာလို့ရပါပြီ။အရင်ကလိုစင်မော်စီကြာကြမလို့တော့ပါဘူး။ဆောင်းစုံမှာရှိတဲ့မုံရင်ကျင်းမှုတွေလက်မှုလုပ်ငန်းတွေအားစားဘုံပြင်းတွေရဲ့ရာပဝန်ကျင်ကိုလာပြီးလေ့လာရရပါပြီ။အဲ့ဒါဆိုရင်ကျွန်တော်ခီးစွာလေ့လာရေး eco tourism ကာချတော်ရခြင်းအကုန်လုံးကောင်းတယ်ဆိုနိုင်ပါပြီ။ကျွန်တော်ကအဲ့ဒီပြင်းတွေအနေနဲ့ဒါကစီးပွားတိုးတက်တဲ့လူမှုဘဝတိုးတက်ဖို့အတွက်တရားမှုပေါ်ပေါက်လာတဲ့အတွက်ကျွန်တော်ဝမ်းမြဝမ်းသာဖြစ်ပါလေ။ ကျွန်တော်အနေနဲ့ကတော့ပဓာနမေယာပြဿနာမဟုတ်ပါဘူးကျွန်တော်သွားလို့လာလို့ရတော့ပါကျွန်တော်အနေနဲ့လည်း18ရက်နေ့ကငါချောင်းစုံကိုသွားခဲ့ပါတယ်အစနေဆုံးနော်အဲ့တော့အဲ့ဒီကိစ္စမှာတရားကိစ္စဘာကောမှကျွန်တော်ကိုသောတကပတိကမတက်ပါဘူးအဲ့ဒီတော့ကျွန်တော်တို့သွားလို့လာလို့ရပြီးတာပါ
မူမြင်နယ်မှုတော်မြို့မှာလည်းဘူရုပ်ကျေးရုပ်ဆက်လက်မထားရှိဖို့ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြီးခဲ့တဲ့ရက်ပိုင်းတွေပေါ်ပေါက်ခဲ့ပါတယ်။မူမြင်နယ်မှာ NLD ပါတီအပြင်တိုင်းသားပါတီတွေဖြစ်တဲ့မွန်အမျိုးသားပါတီ၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊တားဆညပါတီနဲ့ကြံ့ခိုင်ရေးပါတီတွေရှိပြီးလာမယ့်ကြားပြတ်ရွေးကောက်ပွဲမှာဝင်ရောက်အရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။
ကရရှိမှာခင်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြင်မတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွဲရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကန်မျိုးရဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာသွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာတင်ပို့ငွေရဲ့ဆရာခိုင်နှုံးကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွဲရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကန်ဒေသရဲ့မတည်ငြိမ်မှုတွေကနေဘလောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0192382554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။လာမယ့်ညအင်္ဂါဒါရိုက်လေးလိုင်းမှာဆွေးနွေးလို့ရင်အချိန်မီဆက်သွယ်ထားဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမအရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်။မြမနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပကော်ပိုရေးရှင်းကြီးတွေကိုပိုပြီးဆွဲဆောင်မှုရှိစေမယ့်နိုင်ငံသားယင်းနှိမ့်ညွှန်ဏမှုဥပဒေအသစ်တရက်ကို2016ခုနှစ်အောက်တိုဘာလမှာသမရဦးထင်ကျော်ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။အသစ်ပြဋ္ဌာန်းလိုက်တဲ့ဒီနိုင်ငံသားယင်းနှိမ့်ညွှန်ဏမှုဥပဒေအကောင့်ထဲပေါ်နိုင်ဖို့နဲ့ဤဥပဒေနဲ့လှုပ်ထုံးလုံနည်းတွေကိုအခုမတ်လအတွင်းအပြီးသတ်ထုတ်ပြန်နိုင်ဖို့ပြင်ဆင်ထားပြီးဖြစ်တယ်လို့ယင်းနှိမ့်ညွှန်ဏမှုနဲ့ကုမ္ပဏီမှတ်ပုံတင်ရေးဆိုင်ရာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါတယ်။အက်ဒီတာဒေါက်ကင်ဆိုးဝင်းကဦးအောင်နိုင်ဦးကိုတီးသန့်တွေ့ဆုံမင်းမြန်ထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့မြမအရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင
်
ဒီကစားလို့ပြောရင်အမိန့်ကြံတာကိုအခုလိုကြည့်ကြည့်မအားတဲ့ဇာတ်ရည်ကအချိန်ပေးတွေ့ဆုံမင်းမြန်နေပြည့်အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုဒီမြမနိုင်ငံရဲ့ယင်းနှိမ့်ညွှန်ဏမှုပေါ့နော်ပြည်ပနိုင်ငံတကာကနေလာပြီးတော့ယင်းနှိမ့်ညွှန်ဏမှုနိုင်ဖို့အတွက်ကိုပြဋ္ဌာန်းထားတဲ့မြမနိုင်ငံယင်းနှိမ့်ညွှန်ဏမှုဥပဒေပြန်ဖန်ပြီးသားဖြစ်နေပါပြီเนาะအဲ့တော့အဲ့ဒီဥပဒေနဲ့နောက်ဆက်တွဲပေါ့လုံထုံးလုံကြီးတွေနှီးဥတွေနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့ကအမှဒီဥပဒေပြန်ဖန်ပြီးနောက်ပိုင်းမှာဒီဥပဒေကျင့်သုံးနိုင်အောင်ပေါ့နှီးဥပဒေကိုဆွဲပါတယ်ဆွဲတာကကျွန်တော်တို့ဒီဆွဲရ process ပေါ့လေကျွန်တော်တို့ကဟိုတွားခဲ့တာအခုအားလုံးပြီးသွားပါပြီပြီးတော့ကျွန်တော်တို့ဒီအပတ်ထဲမှာဟိုစီးပွားရေးကော်မတီကိုကျွန်တော်တို့ဒီဥပဒေမူချမ်းပေါ့လေဒါလေးကိုကျွန်တော်တို့တင်ပါမယ်တင်ပြီးရင်ကျွန်တော်တို့ကအကြောင်းဒီဟိုပေါ့ဒီစီးပွားရေးကော်မတီကအတည်ပြုပြီးတာ ਨੇ final group ရဲ့ cabinet ပေါ့ကက်ဘိနက်ကိုဆက်ပြီးသွားပါမယ်။သွားတော့ကျွန်တော်တို့ဒီ new range တစ်ခုလုံးကဒီခုမတ်လမကုန်ခင်မှာကက်ဘိနက်ကအတည်ပြုပြီးဖြစ်သွားပါလိမ့်မယ်။ဖြစ်သွားတော့ကျွန်တော်တို့ကျွန်တော်တို့လာမယ့် AD လာအစပြီးတော့ new range ကိုကျင့်သုံးနိုင်မယ့်အခြေအနေရောက်သွားပါပြီ။အဲနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီဥပဒေနဲ့ဆက်ဆက်ပြီးတော့ကျွန်တော်ထုတ်ပြန်မယ့်အမိန့်ညွှန်ကြားချက်တွေကျွန်တော်တို့ရှိပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့လထဲမှာနှစ်ခုဒီလထဲမှာပေါ့လေကျွန်တော်တို့ထုတ်လိုက်တာနှစ်ခုထုတ်လိုက်တယ်။ဒါကဘာလဲဆိုတော့ဥပဒေရကျွန်တော်တို့ကဒီ incentive ပေးတဲ့အခါမှာကျွန်တော်တို့ကအရင်တော့ဥပဒေဟောင်းကတော့အလုံးက flat ပေါ့နော်ဘယ်သူလုပ်လို့ငါးနှစ်ဟို test holiday ပေးတာပေါ့အခုဥပဒေတက်မှာတော့အလုံး flat ပေါ့ကျွန်တော် test holiday ကျွန်တော်တို့ကမပေးတော့ဘူးပေါ့နော်ကျွန်တော်တို့ကဘယ်လိုသွားမလဲဆိုတော့ဒီဥပဒေတက်မှာတော့ကျွန်တော်တို့ကဒီတိုင်းဒေသကြီးပြည်နယ်မှာရှိတဲ့မြို့နယ်အသီးသီးရဲ့ဖွံ့ဖြိုးမှုပေါ့မူတည်ပြီးတော့မှသိပြီးဖွံ့ဖြိုးမှုကောင်းတဲ့ဟိုဒေသတွေဆိုရင်ကျွန်တော်တို့ကသုံးနှစ်ပေါ့သိပြီးတော့ဖွံ့ဖြိုးမှုအသင့်တင့်ရှိတဲ့ဒေသဆိုရင်ငါးနှစ်ပေါ့ဟိုသိပြီးတော့ဖွံ့ဖြိုးမှုမရှိသေးတဲ့ဒေသဆိုရင်9နှစ်ပေါ့အဲ့လိုပြေးဖို့အတွက်ကိုကျွန်တော်တို့ကဒေမျိုးနယ်တွေကိုကျွန်တော်တို့ကစုံ1နှစ်3ပေါ့မဟုတ်လို့တတ်မှတ်တာကဒေမျိုးနယ်တွေကစုံ1မှာပါတယ်ဒေသစုံ1မှာပါတယ်ဒေသစုံ3မှာပါတယ်ပေါ့ဒီဟာလည်းကျွန်တော်တို့ပြီးခဲ့တာတွေကအမိတ်ကြောင့်ကထုတ်ပြန်ပေးလိုက်ပါတယ်နောက်ပြီးတော့အခုကျွန်တော်တို့မကြာခင်ရပိုင်းပြင်ကတိုင်းဒေသကြီးပြည်နယ်တွေကိုကျွန်တော်တို့ကဟိုကွန်ပျူတာ ဟိုထုတ်ပေးတာနဲ့ပတ်သက်ပြီးအဒီပြုမိန်ပေါ့ထုတ်ပေးတာနဲ့ပတ်သက်ပြီးတော့ဘယ်တိုင်းဒေတာကြီးဟိုဘယ်ပြည်နယ်မှာဘလောက်လုံးလုံးခွင့်ရမယ်ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ကဟိုပါပေါ့အမိန့်ညွှန်ကြားလေးကိုထုတ်ပေးလိုက်ပါအဲ့ဒီအမိန့်ညွှန်ကြားစာကြီးကကျွန်တော်တို့ကဒီအမေရိကန်ဒေါ်လာ5သန်းပေါ့မြန်မာငွေ7,000 6,000 အထိပေါ့အဲ့ဒါနဲ့ပတ်သက်ပြီးအတီးပြုတဲ့လုပ်ငန်းတွေကိုတိုင်းဒေသပြည်နယ်တွေကိုလုပ်ပိုင်ခွင့်ပေးလိုက်ပါဒီအမိန့်နဲ့ကျွန်တော်ထုတ်ပေးလိုက်ပါဆက်ပြီးထုတ်ဖို့ကြံတဲ့အမိန့်နှစ်ခုရှိပါတယ်အဲ့ဒါတော့ကျွန်တော်တို့ကဥပဒေအရကျွန်တော်တို့ကဒီအခွန်ကောက်ကင်းလုပ်ခွင့်တွေကိုကျွန်တော်တို့ကလုပ်ငန်းအားလုံးကိုမပေးတော့ဘူးမပေးတော့ဘဲနဲ့တိုင်းပြည်အတွက်အကျိုးရှိမဲ့
ကန္တာလိုက
်ကန္တာလိုက်ပဲကျွန်တော်တို့ကပေးမယ်ဆိုတာလေးကျွန်တော်တို့ကဥပဒေမှာပါပါတယ်ပါတော့ဒေကန္တာတွေကိုသတ်မှတ်တယ်ဆိုတဲ့အမိန့်ညာကျွန်တော်မကြခင်ထုတ်ပြန်ပါမယ်အဲ့တော့နောက်ပိုင်းမှာလာပြီးဒီနေ့ခုနောက်တဲ့ပုံစံတွေကအဲ့ကျွန်တော်ထုတ်ပြန်တဲ့ကန္တာထဲမှာပါမယ်ဆိုရင်ကျွန်တော်တို့ကခုနပြောတဲ့အခွန်ကောက်ဆိုင်ရာကင်းလုပ်ခွင့်တွေပေးတော့မှာပေါ့နောက်ထပ်အမိန့်ကြောင့်ကြတာတစ်ခုကပါလဲဆိုတော့ကျွန်တော်တို့ကတော့ technically ခေါ်တော့ negative list လို့ခေါ်ပါတယ်ဟိုကျွန်တော်တို့ကဘယ်လုပ်ငန်းတွေဆိုရင် foreigner ကို foreigner မြန်မာနိုင်ငံသားကိုခွင့်မပြုဘူးဘယ်လုပ်ငန်းဆိုရင်တော့ foreigner ကိုခွင့်မပြုဘူးဘယ်လုပ်ငန်းဆိုရင်တော့ foreigner ကိုခွင့်တော့ခွင့်ပြုမယ်သို့တော်လည်းပဲမြန်မာနိုင်ငံသားနဲ့ဖက်ဆက်လုပ်ရမယ်နောက်ဆုံးတစ်ခုကတော့မြန်မာနိုင်ငံသားရော foreigner ကိုခွင့်ပြုမယ်သို့တော်လည်းပဲကျွန်တော်တို့ကဝန်ကြီးဌာနသက်ဆိုင်ရာဝန်ကြီးဌာနပေါ့နော်ဥပမာ telecom ဆိုရင်ဒါပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအတူပြုချက်ရမှာကျွန်တော်တို့ကထုတ်ပေးမယ်ဥပမာတတ်ထုတ်တူးခြင်းနဲ့ကျွန်တော်တို့ပေါင်းဝင်ဟိုပေါ့တရားစံနဲ့ပေါင်းဝင်တင်နေဝန်ကြီးဌာနအတူပြုမှထုတ်ပေးမယ်ဘာလို့ဝန်ကြီးဌာနရဲ့အတူပြုချက်နဲ့မှထုတ်ပေးမယ်လုပ်ငန်းတွေဘာလို့စည်ရင်း၄မျိုးပေါ့
ဒီမြန်မာနိုင်ငံယင်းနှုတ်နံမှုဥပဒေအနေနဲ့ဒီနိုင်ငံတကာယင်းနှုတ်နံလိုတဲ့သူတွေကိုလုံလောက်တဲ့ဆွဲဆောင်မှုရှိပါရဲ့လားရှင
်ဘာလို့ဒီဥပဒေကိုကျွန်တော်ပြင်လိုက်တဲ့ယူရချက်ကလည်းရခင်ရခင်နဲ့ပို့ပြီးဆွဲဆောင်မှုအားကောင်းအောင်ကျွန်တော်တို့ပြင်လိုက်တာပေါ့အဲ့တော့မြန်မာနိုင်ငံမှာလာလုပ်တဲ့သူတွေမှာစိတ်ပူပန်မှုနှစ်ခုရှိတယ်မှာစိတ်ပူပန်မှုနှစ်ခုကဘာလဲဆိုတော့သူတို့လုပ်တဲ့လုပ်ငန်းကိုအစိုးရကခွင့်ပြုမှာလားခွင့်မပြုဘူးလားဆိုတဲ့စိတ်ပူပန်မှုပေါ့နော်ဒါကဟိုကျွန်တော်တို့မှာ policy နဲ့ပတ်သက်ပြီးတော့ procedure နဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းမရှိဘူးပေါ့ဒါတော့ကျွန်တော်တို့ကဒီအခုဥပဒေတည်တဲ့မှာဘယ်ရည်ရမယ်ဘယ်ရည်ပြောင်းရှင်းရှင်းလင်းလင်းဖြစ်အောင်ပေါ့ကျွန်တော်တို့လုပ်ပေးလိုက်တယ်ပေါ့နော်နံပါတ်1ကဘာစိတ်ပူပန်လဲဆိုတော့ protection ပေါ့သူတို့လုံလောက်တဲ့အကာအကွယ်ပေးမှလားဆိုတဲ့စိတ်ပူပန်မှုရှိပါတယ်လုပ်ငန်းတွေကိုကျွန်တော်တို့ကခွင့်ပြုလိုက်အစိုးရကခွင့်ပြုပြီးမှပြန်ရက်လိုက်ပြန်ပိတ်လိုက်ဒီလိုဖြစ်စဉ်တွေကအရင်တော့ရှိခဲ့ပူတာပေါ့အဲ့တော့ကျွန်တော်တို့ဒီဥပဒေတည်တဲ့မှာ protection ကိုကျွန်တော်တို့ကအပြည့်ပေးထားတယ်ဘယ်လောက်ကြီးပေးထားလဲဆိုတော့မင်းတို့လုပ်ငန်းတွေကိုအစိုးရကနံပါတ်1နိုင်ငံပိုင်မသိဘူးနံပါတ်2ရက်မပြည့်ဘူးနံပါတ်3ကလုပ်ငန်းတွေကိုပါခေါ်မလဲအကြောင်းမရှိဘဲနဲ့ပေါ့နော်ကျွန်တော်တို့ကဒါတွေကိုလုံးဝပြန်ပြီးတော့ဟိုဘယ်လိုကောင်ရက်တန်တာတွေတော့သိယူတာတွေလုံးဝမလုပ်ဘူးဆိုတဲ့အာမခံချက်တွေကျွန်တော်တို့ကပေးထားတယ်အဲ့တော့ဥပဒေကိုပြင်ဆင်လိုက်တဲ့အတွက်ကြောင့်မို့လို့ရခင်နဲ့ပို့ပြီးတော့ဟိုကောင်းသွားတယ်အဲ့တော့ပို့ပြီးတော့လဲကျွန်တော်တို့ attract ဟိုဖြစ်လာပြီလို့ကျွန်တော်သုံးသပ်ပါတယ်ဟိုကျွန်တော်ညွှန်လင်းချက်ကတော့ဥပဒေစပြီးအသက်ဝင်ပြီးရှင်းသုံးတဲ့အချိန်မှာတိုင်းပြည်တွေပေါ့နော်ဒီနိုင်ငံရေးနှီးညွှန်းနှံမှုတွေအထူးသဖြင့်ပေါ့နောက်ပြည်တွင်းမှာရှိတဲ့ local တွေလည်းထက်ဆွဲထားတဲ့ပြည်တွင်းတောင်လို့ဒီ local investment တွေကိုအများကြီးကောင်းတဲ့ဟိုအခြေအနေဖြစ်ပေါ်လာပါမယ်ပို့ပြီး attract ဖြစ်မယ်လို့ကျွန်တော်သုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ပါ protection ဆိုလို့လေဒီနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုကာကွယ်ပေးသလိုမျိုးပဲကိုယ်မျိုးသားအကျိုးစီးပွားအတွက်ပေါ့နော်ဒီမျိုးသားဒီပြည်တွင်းမှာထုတ်လုပ်တဲ့လုပ်ငန်းရှင်တွေအတွက်ဒီဟိုအကာအကွယ်ပေးတာတွေရောရှိပါလားဥပမာဆိုလို့ရှိရင်အိန္ဒိယနိုင်ငံမှာဆိုအရင်ခေတ်တုန်းကဆိုရှင်တို့ထုတ်လုပ်တဲ့ကားတွေပဲသုံးလို့ဆိုပြီးပါကားတွေတောင်မှပေးမသွင်းတာရှိခဲ့ပါတယ်အဲ့တော့အဲ့ဒီအခြေအနေရောဘယ်လိုရှိပါလဲရှင
်ခုနပြောသလို investment မှာဟိုတစ်ဖက်ကပြော liberalization ပေါ့နော်ကျွန်တော်များများဖွင့်မယ်တိုင်းပြည်တွေကိုများများဖြည့်ပြောက်ပြီးမယ်များများလာအောင်လုပ်မယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တိုင်းပြည်ရဲ့အထွေအကြုံတွေရအောင်ပေါ့နောက်တစ်ခုကဒီ international ဒီ organization တွေရဲ့ research တွေရအောင်ပေါ့နော်ဒီ investment လုပ်တဲ့ခါမှာဒီ restriction တွေပေါ့ဒီကန့်သတ်ချက်တွေများလေလေ investment က FDI ကနည်းနေတယ်ပေါ့ဒီလိုဖြစ်တော့ကျွန်တော်တို့ကတစ်ဖက်က restriction ကိုတတ်နိုင်များချော့ချပြီးတော့ more liberalize ပေါ့နော်ကျွန်တော်တို့ more open ပေါ့ဒီလိုကျွန်တော်တို့ကသွားပါသူတစ်ဖက်ကလည်းကိုယ်မှရှိတဲ့ SME တွေပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ကဟို promote လုပ်ဖို့လည်းကျွန်တော်တို့ကတစ်ဖက်ကလိုပါတယ် win-win situation တစ်ခုကိုကျွန်တော်တို့ဖန်တီးတာပေါ့အဲ့တော့ဘယ်လိုဖန်တီးတာလဲဆိုတော့ကျွန်တော်တို့အခုလာမကြခင်ထုတ်ပြန်မဲ့ဒီကျွန်တော်တို့ဟိုအမိန့်ကြော်ညာစာမှာအမားတို့တွေ့ပါလိမ့်မယ်ကျွန်တော်တို့ကလုပ်ငန်းတစ်ခုကဒီမြန်မာနိုင်ငံကိုလာပြီး foreign တစ်ယောက်က investment လာလုပ်မယ်သူက local market ကို तू က target ထားတယ်ဆိုရင်ကျွန်တော်တို့ကသူ့ကို JV တောင်းပါလေ joint venture လုပ်ပါတို့တူတော်လည်းအလုံးစုံပဲချာမတောင်းဘူးမြန်မာနိုင်ငံသားတွေမလုပ်နိုင်တဲ့လုပ်ငန်းတွေဆိုတော့ 100% လာလို့မြန်မာနိုင်ငံသားတွေလက်ငုပ်လက်ရင်လုပ်လက်ဆက်လုပ်ငန်းတွေမှာဝင်ပြီးတော့ဟို market intervene လုပ်မယ်လို့ဆိုရင်တော့ကျွန်တော်တို့သူ့ရေးပြီးတောင်းပါတယ်ဥပမာဖြင့်ကျွန်တော်တို့မြန်မာနိုင်ငံသားတွေကအခု local SME တွေအများဆုံးလုပ်တာ food processing ပေါ်မှာဒီမှာကျွန်တော်တို့အများဆုံးလုပ်တယ်အဲ့တော့ foreigner ယောက်ကမြန်မာနိုင်ငံမှာလာမယ် food processing လုပ်မယ် local market ပေါ်ပြည်တွင်းဈေးကွက်တွေကိုသူတို့ကဖြန့်မယ်ဆိုရင်တော့မြန်မာနိုင်ငံသားတွေ try လုပ်ပါသူကျွန်တော်တို့ကသူတောင်းဆိုလိုက်ပါအဲ့တော့ကိုယ်နိုင်ငံသားကြီးလည်းသူနဲ့ join လုပ်ကြရတယ်သူကြီးကတက်ကောင်လို့ကြီးရမယ်ဟိုဂျန်နဲ့ ဟိုပေါ်မြေလာတင်ကြတယ်အများကြီးရမယ်ပေါ့လေနောက်ခုမားကတ်ရှယ်လည်းဆုံးရှုံးမသွားဘူးပေါ့တစ်ဖက်ကလည်းကျွန်တော်တို့ပါလုပ်နေလဲဆိုတော့အမကလည်းတိမဲ့တင်ပါတယ်ကုမ္ပဏီဥပဒေကျွန်တော်တို့ကပြန်ပြင်နေတာရှိတယ်ပြန်ပြင်တဲ့ဘက်မှာလည်းကျွန်တော်လိုကယ်
ဥပဒေကိုလည်းအများကြီးပြင်ဆင်မှုတွေကျွန်တော်လုပ်ပေးထားတယ်ပေါ့ဒီကုမ္ပဏီဥပဒေလည်းတော်တော်တော့ကျွန်တော်ပို့ထားပြီးဒါအကြောင်းရင်းညွှန်ရင်း2000ခုနှစ်မှာပဲတည်ပြီးသွားနေပါဒါတော့ကုမ္ပဏီဥပဒေပေါ်လာရင်လိုကယ်အက်စ်အမ်ဒီတွေအတွက်အများကြီးလုပ်တာငန်းတာရှိသွားမယ်ပေါ့တခုကျွန်တော်ပါထပ်ပေးချင်တယ်လို့ကုမ္ပဏီဥပဒေမှာ
definition မှာပါတော့ပြည့်လဲဆိုတော့မြန်မာကုမ္ပဏီဆိုဒီမှာရာနှုန်းပြည့်မြန်မာနိုင်ငံသားတွေကပိုင်ဆိုင်ထင်းချုပ်လုပ်ကြတဲ့ကုမ္ပဏီဖြစ်ပြီးလို့ပါတယ်လို့ကျွန်တော်တို့မြန်မာကုမ္ပဏီမှာ
ဒီကနေ့ထုတ်လွှင့်ပေးနေတဲ့မြမအရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်9:30ပြီးအခုလိုတနင်္လာမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ပေးပါရစေ။
VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း 6 နာရီကနေ9နာရီအထိ လိုင်းဒိုမီတာ 24, 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ 8 နာရီကနေ 9 နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့2019ခုနှစ်မတ်လ20ရက်မနေ့9နာရီတိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမကြီးကပေးစာကန္တာနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်အများစုဟာဒေါ်ဆန်းစုကြည်ကိုတိုင်အကောင့်ထဲပေါ်ဖို့ရည်ရွယ်ထားတဲ့အချက်တွေနဲ့ကိုက်ညီတာတွေ့ရပါတယ်ကြောက်လည်းမြန်မြန်ဆန်ဆန်ပဲကြိုးစို့အကောင့်ထဲပေါ်
ကော်ဖီအနန်ကော်မရှင်ကအကြံပြုချက်တွေကိုဒေါ်အောင်ဆန်းစုကြည်အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကိုနားဆင်ရမှာပါအဲဒီနောက်ကဘာတလွားကထူးခြားစံပြတဲ့သတင်းအတူထွားတွေကိုလည်းထုတ်လွှင့်ပေးပါအောင်မရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတန်နာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင
်
ပါရှင်ဒီလိုကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ပြည်ဝညမဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့တောရရှင်ရဲ့အမှတ်ချက်တွေကိုတော့မြမပြည်မပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမှာပါ။မြမတိချစ်တောရရှင်တွေအတွက်လည်းမြမတချင်းလေးတစ်ပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါရဲ့နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့တောရရှင်ရဲ့စာတွေနဲ့အရင်စာချင်ပါတယ်။ကိုကျော်ကျော်ဦးဆိုတဲ့ Facebook ပေါ်ကတောရရှင်ကမင်္ဂလာပေါင်းနဲ့ပြေဝကြပါစေ။ VOA Bemis News မိသားစုကိုအထူးကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးစိတ်ချမ်းမြေ့ပျော်ရွှင်ပါစေ။ဆုပြုဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။ထပ်တူပဲပြန်ပြီးတော့ဆုတောင်းပေးကြပါမယ်နော်။မမအင်းလေးဆိုတဲ့တော်ရရှင်ကတော့အင်းလေးရွှေအင်းတိန်နဲ့မြောင်းစုံဖွဲကုန်းလေကြီးရွာတွေကအမြဲတမ်းနားဆင်အားပေးနေကြပါတယ်။အထူးကျေးဇူးတင်ပါတယ်။ဆုပြုရေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။အင်းလေးက VOA တော်ရရှင်တွေအားလုံးကိုလည်း VOA အဖွဲ့သားတွေကအထူးကျေးဇူးပါနော်။ပြည်ရဲ့သတင်းပတ်တွင် VOA ကတင်ဆက်ပေးခဲ့ပြီးတော့ဒီမြန်မာနိုင်ငံအရေးတွေလည်းထူးခြားခဲ့တဲ့သတင်းတချို့နဲ့ပတ်သက်ပြီးတော့သရရှင်နဲ့တုံ့ပြန်ရေးသားလာကြတာကိုလည်းဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်သရရှင်နဲ့ကိုနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ဖြောပြေးပေးကြပါလိမ့်ရှင်။အခုတစ်ပတ်တော့ American DJ နှစ်ယောက်အဖွဲ့ဖြစ်တဲ့ The Chainsmokers အဖွဲ့ရဲ့ Closer ဆိုတဲ့တချင်းနဲ့ဖြောပြေးပေးနေတာပါ။ American အဆိုတော့ Healthy နဲ့ Chainsmokers အဖွဲ့ DJ နှစ်ယောက်ထဲကတယောက်ဖြစ်တဲ့ Andrew Tucker တို့ပူးပေါင်းပြီးတော့တည်ဆို့ပေးထားပါတယ်။26ဇူလိုင်လကမှထွက်တဲ့ဒီသတင်းက The Chainsmokers အဖွဲ့အတွက်ရော Healthy အတွက်ပါ Billboard Hot 100ဆီမှာနံပါတ်1ပထမဆုံးဖြစ်တဲ့သတင်းလည်းဖြစ်တာမလို့သူတို့အတွက်ထူးခြားပါတယ်။နံပါတ်1နေရာကိုသတင်း12ပတ်ကြာဇက်တိုက်ယူထားနိုင်ရတာပါ။2016အောက်တိုဘာလမှာဒီသတင်းဗီဒီယိုထွက်တော့လေ2019 Grammy ဂီတဆုချင်းမြင့်ပွဲမှာအကောင်းဆုံး Pop 2ဦးတွဲအုပ်စုလိုက်ဖျော်ဖြေမှုဆုအမျိုးအစားအတွက်တစ်ကြိုရွေးခန့်ရတဲ့ဆီမှာပါခဲ့ပါတယ်။2016အတွက်အကောင်းဆုံး pop day အပုတ်တရားဆင်းမာတဲ့နံပါတ်29ချိတ်တဲ့ closer ဆိုတဲ့တချင်လေးနားဆင်ကြည့်ပါဦးနော်
Doing just fine before I met you Drink too much and that's an issue But I'm okay Tell your friends it was nice to meet them But I hope I never see them again I know it breaks your heart Moved to the city in a broke down car And 4 years no call Now you're looking pretty in a hotel bar And I can't stop No, I can't stop
as good as the day I met you. I forget just why I left you. I was insane. Stay and play that Blink-182 song. That would be just into song. Okay.
The train for girl pretty good high closure to the Timon Nasi and Gay Araba. Yama did sit the Rasin Nidrill and now by ma, Yama daily devonet, winning your dad, delay some tolling bill maps a party. A cool up beget the impact of my man and your man to draw legal, Susan Yenye, a cool, Susan Yenye, Sepio, Pisney, the interval net, but Debut. Few year Facebook Samuel Nawama. Thorasini, 3 year teaming use our jetty, don't gen jetty go yela jarariko thorasini, along with my busy marriage. Momchinema, Molamia, Chanzo, Mune, set with Harry. Majakima, busy rome, Tanri, Nipoma, Dadago, Bojo, Ansan, Dazalo, Nemebevo, Dre, Pizulotaga, Sumpian like Pari, Dazam, we went and literally trap on Irawa. Pizu, Suyalo, Tamakantayare, NLD party, Usane, Lodogi in Ine, Boho, Chokai, Mutin, Nipio, Anashin Sene, Lodor, the Kulu. အများကဝေဖန်နေတာတွေလည်းကြားနေရပါတယ်ဒီအငင်းပွားမှုနဲ့ပတ်သက်ပြီးတော့ဗီဒီယိုသွားရှင်နေတုံ့ပြန်လာတဲ့စာတွေဖတ်ကြည့်တော့လည်းဘယ်နှစ်ဖက်အမြင်နှမျိုးကွဲနေတာတွေ့ရပါတယ်เนาะဒါကြောင့်မို့ဒီဘယ်နှစ်ဖက်လုံးကပြောလာကြတဲ့သွားရှင်နေရဲ့အမြင်တွေကိုအခုဖော်ပြပေးသွားကြပါမယ်နားဆင်ကြတဲ့သွားရှင်နေလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ခုပါခုဆုံးဖြတ်လို့ရအောင်မနော်ပထမဆုံးကိုကြော်ကြ
နယ်ဘက်ကနေပြနာမည်ပေးတဲ့တရားပုံစံနာမည်နဲ့ရေးလာတာဖြစ်ပါတယ်
။တန်လွင်တရားချောင်းဆောင်လို့ပဲပေးတင်ပါတယ်။အစားကကစီမံကိန်းလုပ်တာလည်းဒီနာမည်ပါပဲ။အရင်ဆိုရအကောင့်ထဲပေါ်ပေးခဲ့တာပါ။အစိုးရစီလက်ထက်မှာဗာစီမံကိန်းမှာအသစ်စတင်အကောင့်ထဲပေါ်နေတာမရှိသေးပါဘူး။အရင်ဆိုရလုပ်ခဲ့တာတွေကိုနာမည်ကောင်းဝင်ယူနေတာပဲရှိပါသေးတယ်။နာမည်ကောင်းလည်းလိုချင်သေးတယ်။မလုပ်တတ်တော့အချက်ပြင်းပြင်းကွဲတဲ့အဖြစ်မျိုးအခုကြုံနေရတာပါ။လုပ်စရာလုံးနဲ့အရေးချင်းတွေရှိမရှိဆိုတာလို့တော်မှာတင်ပြီးတရားရစဉ်အမိပေးဖို့ဆုံးဖြတ်တာကြည့်ပါတော့ဒီဆိုရဘာတစ်ခုမှမလုပ်တတ်တာပေါ်လွင်နေပါပြီလို့တော်မှတ်ရဲ့ရေချင်းနဲ့လုပ်ရည်ကရင်ပေါ်လွင်နေပါပြီနောက်ကြုံလာမဲ့ရွေးကောက်ပွဲတိုင်းမှာပါတီကိုမကြည့်ရပဲလူပုဂ္ဂိုလ်တူးချင်းဆိုင်ရာအရေးချင်းတွေကိုကြည့်ပြီးမှမဲပေးကြပါလို့သာတိုက်တွန်းရုံမှာတပါမတက်နိုင်တော့ပါဘူးဗျာ
ဒါကတော့တော်ရရှင်ကိုကျော်ကျော်မိုးတန်လွင်တရားချောင်းဆောင်လို့ပဲပေးတင်ပါတယ်ဆိုပြီးတော့ဒီကိုကျော်ကျော်မိုးသူ့ရဲ့အမြင်ကိုအခုလိုအကျိုးအကြောင်းနဲ့ရေးလာတာပါအောက်ကျော်ကျော်ဆိုတဲ့တော်ရရှင်ကတော့သူ့ပြည်နယ်မှာရှိတဲ့သူတရားသူ့ရဲ့တိုင်းရင်းသားတွေတိုက်တယ်နေမယ်မဲ့ဘာဖြစ်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဒီတရားအမိကိုဒေတာကန်တိုင်းရင်းသားတွေအကြိုက်လိုက်မဲ့ပေးလိုက်တော့ရောအစိုးရအတွက်ဘာရီများနစ်နာသွားမှာပါလဲပိုကောင်းလာဖို့ပဲရှိပါတယ်အခုလိုဗိုလ်ချုပ်နာမည်ပေးလိုက်တော့ရောဘာရီများအကောင့်တွေဖြစ်သွားစရာရှိပါသလဲအစိုးရကပြည်သူမျက်နှာမကြည့်ပဲလှုပ်ချင်ရလှုပ်တယ်အာဏာရှင်တွေကြားနေတာပဲစသည့်အားဖြင့်မကောင်းမြင်ပြီးတွေးကွဲတာပဲအဖတ်တင်ပါပါဒီလောက်လေးတော့ပညာရှိအမတ်မင်းများတွေးတော့ပြောင်းမြင်တတ်ဖို့ကောင်းပါရဲ့ဗျာ
ဒီတော့ရှင်တွေကတော့မွန်ပြည်နယ်မှာရှိတဲ့တရားမလို့မွန်ပြည်နယ်ကတော့ရှင်တွေအကြိုက်မှဲ့စီခြင်းပါတယ်ဆိုတော့ရေးလာကြတာပါတော့ရှင်ချစ်ကိုကတော့နာမည်ပြည့်ညက်ကအဓိကမှမဟုတ်တာဆိုတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
်ဒါနာမည်ကအရေးမကြီးပါဘူးလူတွေရဲ့စိတ်တသက်အရေးကြီးပါတယ်ဘာလို့လို့စနပြနေမဲ့သူတရားပေါ်ကနေသာခုန်ချလိုက်ကြပါဘိုးချုပ်တရားဆိုတော့လည်းဘာဖြစ်လဲဗျာဟိုအရင်ကဘာနာမည်ပဲပေးပေးလူတိုင်းလက်ခံနေကြတာမဟုတ်လားအခုမှလိုက်ပြီးတော့ကန့်ကွက်နေတာကဘာရီပို့ထူးလာပါသလဲကောင်းအောင်လုပ်တဲ့နေရာမှာကောင်းတယ်လို့နေပေးကြပါအခုတော့ရှေ့ရလည်းမသွားနောက်ကလည်းမလိုက်ကနန်းလိုလူစားတွေပါဗျာကန့်ကွက်ချင်ရင်အခုအစိုးရဘာမကောင်းတာလုပ်လဲသိကျင်ပါတယ်မြင်ကျင်ပါတယ်ခင်ဗျားတို့ကောင်းကတေးသေးလေးနားမလဲပဲတက်ရောက်သွားတော့မလုပ်ကြပါနဲ့အခုဗိုလ်ချုပ်နာမည်ပေးတယ်ဆိုတာလဲနောင်လာနောင်သားတွေကိုသိစေခြင်းနဲ့အတိတ်ပဲလေးရှိမယ်ဆိုတာတော့ခင်ဗျားတို့သိစေခြင်းပါတယ်ဘာမှမဟုတ်တဲ့ကိစ္စအတွက်ကိုယ့်လူမျိုးချင်းချင်းသွေးမကွဲကြပါနဲ့ဗျာ
ချစ်ကိုဆိုတဲ့တော်ရရှင်ကနာမည်ကအရေးမကြီးပါဘူးဆိုပြီးတော့ရေးလာတဲ့အချိန်မှာဒီဝင်းခိုင်ဆိုတဲ့တော်ရရှင်ကလည်းသူ့လိုခက်ဆင်ဆင်ပဲတရားနာမည်ဆိုတာထက်လက်ရှိအာဏာရ NLD အစိုးရကိုအတိုက်ခံလုပ်ချင်တဲ့သူတွေဒီကိစ္စကိုပို့ပြီးတော့ကြီးထွားအောင်လုပ်တာပါဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်တရားအမိထက်တရားကြီးဖြစ်ပေါ်လာတာကဒေသခံတွေအတွက်ပြည်သူတွေအတွက်အကျိုးမြတ်ပါ NLD အစိုးရဘာလို့လို့အတိုက်ခံပါတီအနေနဲ့သူစည်းရုံးလို့ရတဲ့အင်အားနဲ့တိုက်နေမှာပါဝန်ထမ်းစရာတခုကဘာပဲလုပ်လို့အစိုးရမြင်နေကြတဲ့စိတ်ဓာတ်တွေပါစနားပြအတိုက်ခံလုံးမဲ့သူတွေကိုအကြံကောင်းလေးတစ်ခုပေးကြပါလေ သရာမီကိုမကြိုက်တော့သူများအစိုးရတိဆောက်ထားတဲ့သရာဘော်ကနေပြီးတော့ဖြတ်တန်းသွားလာမှုမလုပ်ဘဲနဲ့ညီညာစွာဆန္ဒပြကြပါလားကျွန်တော်ကတော့ကိုမကြိုက်တာဆိုရှင်မျိုးလုံးရှိမြင်နိုင်တဲ့အရာကိုတော့မှမကြည့်ချင်မမြင်ချင်ပါဘူးကဲသဘောပါလို့ရှိရင်သရာမီမကြိုက်သူများတူးချင်းစီစီးရင်လှုပ်ပြီးတော့ရင်သရာဘော်ကနေပြီးတော့လုံးဝဖြတ်တန်းသွားလာမှုမလုပ်ပါဘူးဆိုပြီးတော့ဒီမိုကရေစီဆန်စွာကိုယ်ပိုင်လွတ်လပ်ခွင့်တွေကိုပြသကြပ
ါတန်းကျော်အောင်လို့ဆိုတဲ့သရာရှင်ကတော့ဒီအငင်းပွားမှုကနေကြီးတဲ့ကြီးပြီးတော့တိုင်းသားစည်းလုံးညီညွတ်မှုအထိပါထိခိုက်နိုင်ပါတယ်ဆိုပြီးတော့အခုလိုသတိပေးလာပါတယ်ရှင
်ကျောင်းအမြင်ကတော့ဒေသခံတွေနဲ့ညီနိုင်စေခြင်းနဲ့ဘိုးကျောင်းဆိုင်ရဲ့ policy နဲ့စောက်ထားခဲ့ရင်ဘိုးကျောင်းနဲ့ပတ်သက်တဲ့အကြောင်းတိုက်ဆိုင်မှုလေးတွေရှိခဲ့ရင်ဘိုးကျောင်းဆိုင်တရားလိုပေးခဲ့ရင်ညင်းစရာအကြောင်းမရှိနိုင်ပါဘူးအခုကိမတိစောက်ထားတာဖြစ်တဲ့အတွက်တန်လွင်ကိုဖြတ်လို့တန်လွင်တရားချစ်ကြည်ရေးဖြစ်စေနိုင်လို့ချစ်ကြည်ရေးတရားလိုအမည်ပေးမယ်ဆိုရင်ပို့ပြီးတော့လည်းတင်တော်မယ်ထင်ပါတယ်တဖက်ကလည်းကြည့်ပြမယ်ဆိုရင်ဗိုလ်ချုပ်တို့ BIA တပ်တွေမော်လမြိုင်ကိုသိမ့်ပြီးလွတ်လပ်ရေးကြေညာပေးဖို့ဂျပန်ကိုတောင်းဆိုခဲ့ဘူးတဲ့။တပိုင်းတီးယာနေရာဖြစ်ခဲ့ဘူးတဲ့အတွက်လည်းစဉ်းစားပေးသေးကြပါလေ။တိုင်းရင်းသားစည်းလုံးညီညွတ်မှုဆိုတာကဘိုလ်ကပဲတခြားတိုင်းရင်းသားတွေရဲ့သဘောဆန္ဒတွေကိုလိုက်လျောစေချင်တာတဲ့။တိုင်းရင်းသားတွေဘက်ကလည်းဘိုလ်ကလေးစားဂုဏ်ယူရတဲ့အရာလေးတွေကိုတောင်းမှလိုက်လျောညီထွေမှုပေးကြင်ကြပဲ။ကွဲပြားခြားနားကိုခြေလှမ်းတွေလုပ်နေတာမျိုးမဖြစ်စေချင်ပါဘူး။ဘိုးချုပ်ကိုညင်းလိုက်တာအမေစုကိုရောဗမာလူမျိုးတွေကိုပါညင်းပယ်လိုက်တာနဲ့တူနိုင်ပါလေဒီလိုပဲဘိုးချုပ်ရဲ့ဂျိုးပဲမှုတွေကလည်းဗမာလူမျိုးတွေအတွက်ကြည့်မဟုတ်ခဲ့သလိုအားလုံးနဲ့သက်ဆိုင်အောင်ဘိုးချုပ်ကပြောတဲ့အတိုင်းလုပ်ပေးခဲ့ဘူးတဲ့အတွက်ဘိုးချုပ်ကိုအားလုံးအတိအမှတ်ပြုပေးတင်ပါလေအခုလိုဆန္ဒပြကန့်ကွက်မှုတွေတကယ်လို့တခြားဒေသအထိကူးစက်သွားခဲ့ရင်တိုင်းရင်းသားစည်းလုံးညီညွတ်မှုတွေအတွက်ထိခိုက်လာနိုင်တယ်လို့မြင်ပါတယ်
ဒါကတော့မွန်ပြည်နယ်ကတရားအပေါ်မှာဒီနာမည်ပေးတဲ့ကိစ္စအလွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့အခုဝေဖန်မှုတွေတော်တော်များများအများဆိုရင်တော့ကြီးတဲ့ကြီးလာပြီဖြစ်တယ်ဆိုတော့တရားနာမည်ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့အမြင်တွေကိုရေးလာကြတာပါဒီသောရရှင်တွေကနမူနာနည်းနည်းလေးပဲဖော်ပြပေးတာဖြစ်ပါတယ်ကျွန်တော်တို့သောရရှင်တွေဟိုတနေ့ညစနေညဓာတ်ရဲလေးလိုင်းအစီအစဉ်မှာလည်းဒီကိစ္စကိုတော်တော်လေးပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါတယ်Facebook အစာမျက်နှာပေါ်မှာလည်းတော်တော်လေးမှတ်ချက်စကားတွေစိတ်ပါဝင်စားစွာနဲ့ like ပြီးတော့ဝင်ဆွေးနွေးရေးလာကြတာတွေ့ရပါတယ်နော်သောရရှင်ကြီးရဲ့အစာလေးကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။မြမတေးချစ်သောရရှင်ကြီးအတွက်လည်းမြမတခြင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါသေး။ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့မြန်မာတေးချစ်သတို့ရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ် VOA ကနေတေးလက်ဆောင်ပေးခြင်းပါတယ်ရှင်။နေနေတီဆိုထားတဲ့ main clip အချက်ပါဆိုတဲ့သချင်းကိုသတို့ရှင်နေအားလုံးနှစ်ထိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။Thank you. ဆိုထားတဲ့ main clip အချက်ဆိုတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းစီစဉ်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ဒီလိုကိုလည်းစာရေးကြပါအောင်နော်။တော့ရှင်နေအောင်ဆင်းလန်းချမ်းမြေ့ကြပါစေရှင
်ဆက်ပင်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့နားဆင်ရမှာကတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ပါ။ Coffee Annan Commission အကြံပြုချက်တွေကိုဒေါ်အောင်ဆန်းစုကြည်အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာပါ။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါလိမ့်ရှင်။
ပြီးခဲ့တဲ့မတ်လ16ရက်နေ့ကကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာကြားဖြတ်စီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးသတင်းစာရှင်းလင်းပွဲကိုပါတပြိုင်နက်တည်းပြုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေရဲ့ဖြေကြားချက်အရဒီကြားဖြတ်စီရင်ခံစာကိုအစိုးရတမတော်အပါဝင်အခြားအဖွဲ့စီတော်တော်များများကိုကြိုတင်ပေးပို့ထားပြီးဖြစ်ကြောင်းလည်းသိရပါတယ်။စီရင်ခံစာထုတ်ပြန်ပြီးချင်းမြန်မြန်ဆန်ဆန်ထွက်ပေါ်လာတာကတော့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကနေအစီရင်ခံစာကိုကြိုဆိုတဲ့အကြောင်းသတင်းထုတ်ပြန်ချက်ပါထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အကြံပြုတင်ပြချက်အများအပြားကိုအချိန်မဆိုင်ပဲထိထိရောက်အောင်ထည့်ဖော်သွားမယ်ဆိုတဲ့အကြောင်းလည်းပါရှိပါတယ်ဒီခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်စီရင်ခံစာထဲမှာဘလို့အချက်လက်တွေပါသလဲဒါတွေကိုအစိုးရကနေအအောင်မြင်မြင်အောင်ထည့်ဖော်နိုင်ပါမလားဆိုတာဆွေးနွေးတင်ပြသွားပါမယ
်အကြံပေးကော်မရှင်ရဲ့ကြားဖြတ်စီရင်ခံစာထဲမှာအကြံပြုချက်အချက်30ပါဝင်ပါတယ်အဲ့ဒီတဲမှာဖော်ပြထားတာတွေကတော့လူသားချင်းစာနာထောက်ထားမှုအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်းအားလုံးပြဿနာဖြစ်ပွားနေတဲ့ဒေတာတွေအပါအဝင်ဒေတာအားလုံးကိုအကန့်အသတ်မရှိတွားရောက်ခွင့်ပြုတင်တယ်လို့အကြံပြုထားပါတယ်။ဒီအချက်ကတော့အစိုးရအနေနဲ့လက်တွေ့မှာလည်းခွင့်ပြုနေပြီဖြစ်တဲ့အတွက်ဆက်ပြီးဆောင်ရွက်ဖို့မခက်ခဲပါဘူး။ဒါ့အပြင်ပြည်ရင်းပြည်ပသတင်းဌာနတွေကိုလည်းဒေတာတွေတွားရောက်သတင်းယူတာခွင့်ပြုတင်တယ်လို့အကြံပြုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေသားဆောင်ရဲတပ်ဖွဲ့စခန်းတွေကိုဒေသခံမွတ်စလင်တွေအကြမ်းဖက်တိုက်ခိုက်မှုပြီးတပ်မတော်ကနေမြေရှင်းလင်းရေးလုပ်ကိုင်ခြင်းကစလို့အဲ့ဒီဒေသတွင်းသတင်းယူခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပါတယ်။ဒီလိုလုပ်ကိုင်ခြင်းဟာသတင်းစီးဆင်းမှုပိတ်ဆို့ဟန်တားတာဖြစ်တယ်လို့အစိုးရရဲ့ကောင်းမွန်တဲ့လုပ်ဆောင်ချက်တွေကိုထိခိုက်ပျက်စီးစေတယ်လို့လည်းကော်မရှင်ကထင်မြင်တဲ့အကြောင်းဖော်ပြထားပါတယ်။လက်ရှိအခြေအနေပြည်ရင်းမီဒီယာသမားတွေအနေနဲ့ဘူးတီတော်မောင်းတော်မြို့ပေါ်ရိအထိလွတ်လွတ်လပ်လပ်သတင်းသွားယူလို့ရပေမဲ့ပဋိပက္ခဖြစ်ပွားခဲ့တဲ့ကြေးရွာရိအထိသွားလာနိုင်ရင်ကတော့ကန့်သက်ထားစေပါနိုင်ငံတကာသတင်းဌာနတွေကတော့စစ်တွေကိုကြောပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခွင့်မပြုသလိုစစ်တွေအနီးအနားကဒုက္ခသည်စခန်း၃-၄ခုလောက်ကိုပဲသွားရောက်ခွင့်ပေးထားတဲ့အခြေအနေရှိနေပါတယ်ဒါပေမဲ့မောင်းတော်တိုက်ခိုက်မှုနောက်ပိုင်းတက်မတော်ကနေမြေရှင်းလင်းချိန်ပြည်ပမီဒီယာတွေမှာမှန်တဲ့သတင်းတွေရောမမှန်တဲ့လှုပ်ကြံသတင်းတွေပါအများအပြားပေါ်ထွက်လာတဲ့အချိန်မှာတော့ပြည်ကြားရေးဝန်ကြီးဌာနဟာသူတို့ရွေးချယ်ထားတဲ့ပြည်ရင်းပြည်ပသတင်းမီဒီယာသမားတချို့ပဋိပက္ခဖြစ်ပွားခဲ့ရာနေရာတွေကိုခေါ်ပြခဲ့ပါတယ်။နောက်ထပ်သတင်းမီဒီယာတွေကိုဆေးလွှတ်မယ်လို့ဆိုပေမဲ့ဒီကနေ့တက်တီသွားခွင့်ပြုတာမတွေ့ရသေးပါဘူး
။ဘယ်လိုပဲဖြစ်ဖြစ်တကယ်ကိုအန္တရာယ်ရှိနိုင်တဲ့နေရာတွေမဟုတ်ရင်အစိုးရဟာရခိုင်ပြည်နယ်တဝန်းပြည်တွင်းပြည်ပသတင်းမီဒီယာတွေကိုတွားရောက်သတင်းရယူခွင့်ပြုသင့်ပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်လိုက်ရင်ရခိုင်ပြည်နယ်ထဲမှာတကယ်ဖြစ်နေတဲ့လူခွင့်ရချိုးဖောက်မှုတွေကိုသက်သေအထောက်အထားတွေနဲ့တကွနိုင်ငံတကာသတင်းစာမျက်နှာတွေမှာကြေကြေပြတ်ပြတ်ပေါ်ထွက်လာလေအောင်မလား။ဒီကနေ့တစ်ဆင့်နိုင်ငံတကာဖိအားတွေတိုးတက်ထက်တိုးလာလေမလား။စိုးရင်စိတ်ရှိကောင်းရှိနိုင်တာမို့အကန့်အသတ်နဲ့သတင်းရယူခွင့်လောက်ပဲခွင့်ပြုလာလိမ့်မယ်လို့ယူဆရပါတယ်။ကြားဖြတ်စီရင်ခံစာမှာပါတဲ့အကြံပြုချက်တစ်ခုကတော့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုပြန်လည်နေရာချထားပေးနိုင်ရေးဖြစ်ပါတယ်။တကယ်တော့ရခိုင်ပြည်နယ်မှာ2012ခုနှစ်
ဘာသာရေးလူမျိုးရေးဆန်တဲ့အကျန်းဖက်မှုမဖြစ်ပွားသေးတဲ့အချိန်တုန်းကအဲ့ဒီစခန်းကြီးရှိခဲ့တာမဟုတ်ပါဘူးအကျန်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစခန်းကြီးအများကြီးပေါ်ပေါက်လာပြီးအများစုကတော့မွတ်စလင်မိသားစုတွေဖြစ်ကြပါတယ်အခုလေးနှစ်ကျော်၅နှစ်ဝန်းကျင်ရောက်လာချိန်ထိအဲ့ဒီလူတွေသူတို့နေအိမ်တွေရှိရာသူတို့မပြန်နိုင်ကြသေးပါဘူးဒီချက်ကြောင့်ပဲရခိုင်ပြည်နယ်ကမွတ်စလင်တ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ နိုင်ငံသားဥပဒေနဲ့တိတိကျကျစစ်နိုင်ငံသားမဖြစ်နိုင်ဘူးဆိုရင်ဒီအတိုင်းစခန်းထဲမှာပဲထားအခြားနိုင်ငံတွေကလက်ခံရင်အဲ့ဒီနိုင်ငံတွေစီပို့ပြေးဆိုတဲ့သဘောထားမျိုးကင်ဆယ်ထားကြလို့ပါပဲဒါကြောင့်အဲ့ဒီအကြံပြုချက်ကိုအစိုးရကခက်ခက်ခဲခဲအကောင့်ထဲပေါ်ရမှာဖြစ်ပါတယ်နောက်ထပ်အရေးကြီးအကြံပြုချက်ကတော့အဲ့ဒီဒေသကလူတွေအထူးသဖြင့်မွတ်စလင်တွေကိုနိုင်ငံသားအဖြစ်အတိမတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလသတ်မှတ်တင်တယ်လို့ဆိုပါတယ်။ဒါပေမဲ့ကော်မရှင်ဟာမွတ်စလင်တွေကိုဘလို့ဥပဒေနဲ့နိုင်ငံသားစီစဉ်ရမလဲ1982နိုင်ငံသားဥပဒေကိုပြင်ဆင်ဖို့လိုမလားဆိုတာတွေကိုတော့အကြံပေးမထားပါဘူး။ဒီကိစ္စအကောင့်ထဲပေါ်တာဟာအစိုးရအတွက်အခက်ခဲဆုံးပြဿနာကြီးဖြစ်နိုင်ပါတယ်။အကြောင်းကတော့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့သာတိတိကျကျစီစစ်လိုက်ရင်အဲ့ဒီဒေသကမွတ်စလင်အလုံးနီးပါးလောက်နိုင်ငံသားဖြစ်ဖို့မလွယ်ကူသလိုဥပဒေအရနိုင်ငံသားမဖြစ်ခဲ့ရင်အခြားအဆင့်တန်းတစ်ခုခုတတ်မှတ်ပေးလို့လည်းမရနိုင်တဲ့ပြဿနာပါ1982ခုနှစ်မြန်မာနိုင်ငံသားဥပဒေမှာဧည့်နိုင်ငံသားနိုင်ငံသားပြုဝင်ရသူစရဲအဆင့်အတန်းစကလုံးတွေပါပြီမြေဒါရီဟာအရင်1948ခုနှစ်ဥပဒေဟောင်းအရာသတ်မှတ်ထားပြီးသားလူတွေတော့ပဲအကျုံးဝင်တာမျိုးဖြစ်နေလို့ပါလက်ရှိဘာအထောက်ထားမှမရှိသူတွေကိုစီစစ်မယ်ဆိုရင်နိုင်ငံသားဖြစ်ရင်ဖြစ်မဖြစ်ရင်နိုင်ငံသားသားပဲဖြစ်ဖို့ရှိပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာဒီအကြံပြုချက်ကိုခက်ခက်ခဲခဲအကောင့်ထဲဖော်ရမှာဖြစ်ပြီးအချိန်လဲကြာမြင့်နိုင်ပါတယ်
။အားလုံးကိုခြုံငုံတုံ့သက်ကြည့်လိုက်ရင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်အများစုဟာဒေါအောင်ဆန်းစုကြည်ကိုယ်တိုင်အကောင့်ထဲဖော်ဖို့ရည်ရွယ်ထားတဲ့အချက်တွေနဲ့ကိုင်းညီတာတွေ့ရပါတယ်။ဒါကြောင့်လည်းမြန်မြန်ဆန်ဆန်ပဲကြိုးဆိုအကောင့်ထဲဖော်မဲ့အကြောင်းသတင်းထုတ်ပြန်လိုက်တာပါ။ဒါပေမဲ့ဒီအကြံပြုချက်တွေကိုလက်မခံကန့်ကွက်တဲ့အကြောင်းထုတ်ပြန်ကြေညာမဲ့အဖွဲ့အစည်းတွေပါတီတွေပေါ်ထွက်လာနိုင်သေးသလိုအကြံပြုချက်တွေကိုတကယ်လက်တွေ့အကောင့်ထဲဖော်ရမှာလဲအယူဆသဘောထားချင်းမကိုက်ညီသူတွေအဖွဲ့အစည်းတွေရဲ့တုံ့ပြန်ဆန့်ကျင်မှုကိုလည်းခံရမှာသေချာပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစိတ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါတယ်အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းတွေတွေကိုတော့ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ရှင်
ရေအောင်မှာကစားရတဲ့ဟော်ကီကစားနည်းကိုဟောင်ကောင်မှာစတင်လေ့ကျင့်နေပြီဖြစ်ပါတယ်။1950ပြည့်နှစ်တွေတုန်းကဗြိတိရှ်ရေငုပ်သမားတွေစတီထွင်စတင်ကစားခဲ့တာဖြစ်ပြီးတော့တသင်းမှာ6ယောက်ပါဝင်တာဖြစ်ပါတယ်။ရေအောင်မှာပလတ်စတစ်ဒိုးပြားလေးလေးကြီးကိုဒုတ်တိုလေးနဲ့ရွှေ့ပြီးပြိုင်ဘက်အသင်းရဲ့ဂိုးစီးတဲ့ကိုရောက်အောင်သွင်းရတာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်သူတွေဟာရေငုပ်ပစ္စည်းတွေဖြစ်တဲ့ snorkel ရေရက်နဲ့နာဂျက်တို့အပြင်လက်အိတ်တွေကိုလည်းဝတ်ဆင်ထားပါတယ်။ရေအောင်ဟော်ကီကစားနည်းကိုကနေဒါ၊ဩစတြေးလျနဲ့တောင်အာဖရိကနိုင်ငံတွေမှာနှစ်နှစ်ကြိုက်ကြိုက်ကစားသူတွေရှိပြီးအခုနှစ်ပိုင်းတွေအတွင်းမှာအာရှနိုင်ငံတွေဖြစ်တဲ့တရုတ်၊မလေးရှားနဲ့ဟောင်ကောင်တို့မှာခေတ်စားလာတာဖြစ်ပါတယ်။လက်ရှိဟောင်ကောင်အသင်းမှာတော့ကစားသူ25ဦးရှိပြီးတော့နေရာပေါင်းစုံကလူပေါင်းစုံပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံမှာမျိုးကြီး17မျိုးပါဝင်တဲ့တရုတ်ဖလားရေအောက်ဟော်ကီပြိုင်ပွဲကိုကျင်းပခဲ့ပြီးဟောင်ကောင်အသင်းကတတိယနေရာရခဲ့ပါတယ်။ဒီနှစ်မှာတော့ပထမနေရာပိုဆွဲဖို့မျှော်မှန်းထားပါတယ်ခင်ဗျာ။
မိုးလုံလေလုံဖန်ပေါင်းကြောင်ဝမ်ဂျီရဲမှာပိုလန်သူမာယာကူရှင်းစကာတယောက်အလှပြလေးုံစီးနီးကိုလေ့ကျင့်နေပါဗျ။ဘဲလေးကပြသလိုအကနီးတွေနဲ့ဂျွန်းပါလှူရှောင်းမှုတွေကိုပေါက်ဆက်ပြီးတော့လေ့ကျင့်နေတာပါ။ရေခဲပြင်စကိတ်စီးသလိုလေဟုံစီးပြီးတော့ခန္ဓာကိုယ်ကိုလှည့်ပြတာကလည်းရင်သက်ရှူမောစေရပါ။သူ့ရဲ့2မိနစ်ကြာကပြဖြောပြမှုကိုဖန်ပေါင်းကြောင်ဘေးကနေကြည့်နေကြတဲ့ပရိသတ်ကလည်းလက်ခုပ်တီးပြီးတော့အားပေးကြပါဗျ။
သက် 18 နှစ်ပဲရှိသေးတယ်။ပိုလန်အထက်တန်းကျောင်းသူလေးကူချင်းစကာဟာကမ္ဘာထိပ်ကျန်းအခန်းတွင်လေဟုန်စီးပြသူအယောက် 20 ထဲမှာတယောက်အပါဝင်ဖြစ်ပါတယ်။ဒီကစားနည်းဟာလေယာဉ်ပေါ်ကခုန်ချပြီးစကိုင်းဒိုင်းလွတ်ရတာထက်စာရင်အနည်းငယ်ပိုပြီးတော့အငြိကင်းစီမဲ့နီးလန်းကိုရှာနေကြတဲ့သူတွေအတွက်တီထွင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာလူကြိုက်များလာတာလည်းဖြစ်ပါတယ်။ အမြင့်တေ66ပဲရှိတဲ့ဖန်ပေါင်းဆောင်ထဲမှာလေဟာတနအီကိုတရာ86မိုင်နှုန်းနဲ့တိုက်နိုင်ပါတယ်။အပြင်ဘက်ကကြည့်ရင်တော့ဘာမှစိတ်ခွန်အားစိုက်လို့စရာမလိုဘူးလို့ထင်ရပေမဲ့တီတီငင်ငင်နဲ့လိုအပ်သလိုအလှပြဖို့ကပြော့ပြောင်းမှုခွန်အားနဲ့တိကျမှုတွေလိုပါတယ်။ကစားနည်းရလည်းအသစ်ဖြစ်တဲ့အတွက်အခုအချိန်မှာတော့သူ့ကိုဘယ်လိုလုပ်ရမလဲဆိုတာသင်ပေးမယ်လို့မရှိသေးဘူးလို့ကုရှင်းစကာကပြောပါ
အိန္ဒိယနိုင်ငံကကျိုးအလိမ်မဲ့ပညာရှင်အစ်မာဒင်ခန်းတယောက်ကဘာကြီးကိုအောင်းနိုင်သူလို့ထင်ရောက်ခဲ့ပူပါတယ်။သူဟာတောင်းထဲကထွက်လာတဲ့ကျိုးကိုဒီထဲမှာဘာအကူကြီးမှမပါပဲတဲတဲမမှထောင်စီပြီးတော့အကူလူတယောက်ကိုကျိုးပေါ်တက်ပြခိုင်းနဲ့ဖျော်ပြမှုကိုနှစ်ပေါင်း22နှစ်ကျော်ကြာအောင်လုပ်ပြခဲ့ပြီးတဲ့နောက်မှာတော့အခုအချိန်ထိသူ့ပညာကိုအတိအမှတ်ပြုခံရဖို့အတွက်ရုန်းကန်နေရဆဲဖြစ်ပါတယ်။အိန္ဒိယနိုင်ငံကဥပဒေဟောင်းတစ်ခုဖြစ်တဲ့ဘုံဘေတောင်းစားသူများအဲ့ဥပဒေဟာသူ့လိုမျိုးလမ်းဘေးကဖျော်ဖြေသူတွေကိုဖျော်ဖြေသူတွေလို့မသတ်မှတ်ပဲနဲ့တောင်းစားသူလို့သတ်မှတ်ထားပြီးအရေးယူအပြစ်ပေးမှုတွေလှုံ့ဆော်နေတဲ့အတွက်ဒေါသထွက်နေတာလည်းဖြစ်ပါတယ်။ဒီဥပဒေကြောင့်ငွေအလိမ်မဲ့ပြသူတွေရုပ်သိမ်းပြစားသူတွေခန်းလိုမျိုးလမ်းဘေးမှာဖျော်ဖြေသူတွေဟာတရားမဝင်တောင်းစားတဲ့သူတွေဖြစ်ကုန်ပြီးရောအများပြည်သူအနှောက်အယှက်ပေးသူတွေအနေနဲ့မောင်းထုတ်ခံနေရတာပါ။အိန္ဒိယရဲ့အားနည်းတဲ့တရားစီရင်ရေးစနစ်နဲ့ရှုပ်ထွေးလာတဲ့ဘီရိုကရက်ရန်နေရာအကြားအခုလိုဥပဒေကိုပြင်ဖို့အတွက်သူဟာဥပဒေရေးရာအကြံပေးတဲ့နေရာတွေကိုလည်းအခုညီတောင်းခံထားပါဗျ။ခန်းရဲ့အဖေဟာမြောက်အလိမ်မဲ့ပြဆားခဲ့သူဖြစ်ပြီးတော့အမေကတော့ကော်ဆောက်ရောင်းဝယ်သူပါ။ခန်းဟာနယူးဒေလီမြို့တော်ရဲ့နာမည်ကြီးလာတဲ့မျက်လှည့်ပညာရှင်တွေနေထိုင်တဲ့ကာပူတီလီစင်ရသားရက်ကွက်မှာကြီးပင်းခဲ့သူပါ။အိန္ဒိယမှာပတ်စံမရှိရင်အဆက်အသွယ်မကောင်းရင်ဘလောက်ပဲအရေးချင်းရှိရှိဘာမှမဖြစ်နိုင်ပါဘူးလို့ဝမ်းနည်းစွာနဲ့ခန်းကပြောပါတယ်ခင်ဗျာ။
ကဘာတလွှားထူးခြားစံပြသတင်းပတ်စင်ခန္ဓာကိုနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင
်မနေ့ကတမရရွေးကောက်ပွဲမှာတိုင်ငင်သတင်းပတ်တွေအတွင်းမှာတမရဟောင်းဘရက်အိုဘားမားကနယူးယောက်ကထရမ့်တာဝါဌာနချုပ်ကတယ်လီဖုန်းတွေကိုကြားဖြတ်နားထောင်ခဲ့တယ်ဆိုရက်တက်သေးမခိုင်းလို့နဲ့ပြင်းထန်တဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးအခြေအနေမှန်သိရဖို့အတွက်အဓိကကဏ္ဍမှာရှိနေတဲ့အရာရှိကြီးမှုရဲ့ကြမ်းလာပွဲကိုဒီကနေ့တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်။တကယ်လို့ကြားဖြတ်နားထောင်မှုတကယ်ဖြစ်ခဲ့တယ်ဆိုရင် FBI ထောက်လှမ်းရေးအကြီးအကဲ James Comey နဲ့ NSA မြို့သားလုံခြုံရေးဌာနအကြီးအကဲရဲတပ်ဗိုလ်ချုပ်ကြီး Michael Rogers တို့နှစ်ဦးစလုံးတည်မှာဖြစ်ပြီးသူတို့နှစ်ဦးစလုံးဟာတနင်္လာနေ့မှာအောက်လွတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ထွက်ဆိုလာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ရဲ့အရှာသုံးနိုင်ငံခီးစဉ်အဆုံးသတ်သွားပါပြီ။တနင်္ဂနွေနေ့ကဝင်းဟင်းနဲ့ထိုးပေါက်နိုင်တဲ့ rocket ဒုံးကြီးဆန်းသက်ပစ်လွတ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးအမေရိကန်ရောတရုတ်ကပါအရေးကြီးကင်တွယ်ရမယ်ဆိုတာသိကြတယ်လို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဖိလစ်ပိုင်သမ္မတ Rodrigo Duterte ဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်လာပါပြီ။ဖိလစ်ပိုင်မြန်မာနှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုတွေကလည်းနှစ်နိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်မှုအခြေခံရအောင်တည်ဆောက်မှာဖြစ်ကြောင်းမြန်မာနိုင်ငံကိုမထွက်ခွာခင်ဖိလစ်ပိုင်နိုင်ငံဒါဗိုနိုင်ငံတကာလေဆိပ်မှာဖိလစ်ပိုင်သမ္မတကပြောကြားခဲ့တာဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့စစ်တကောင်းကိုတည်ဆောင်လာတဲ့ရာဘစိတ်ကြော်စီပေါင်း6,000 ကို RAB Bangladesh ရာဇဝတ်မှုနှိမ်နည်းအထူးတပ်ဖွဲ့ကနေတင်စီရမိခဲ့ပါတယ်။တန်ရရှိသူအထက်မှာတော့မြန်မာနိုင်ငံသား6ဦးပေါင်းစုစုပေါင်း10ဦးကိုဖမ်းဆီးထားပါတယ်
။မလ20ရက်နေ့တနင်္လာနေ့မနေ့ဖက် VOA America တန်ရထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကြီးညာသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America,
Washington.